ဒီနှစ်ဘောလုံးရာသီပရီးမီးယားလိဂ်အမှတ်ပေးစရာမှာလီဗာပူးအသင်းဟာဆက်ရှိပွဲကစားပြီးချိန်အထိရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်ဆဲဖြစ်ပါတယ်။ဒီဇင်ဘာလ26ရက်ကြာသပတေးနေ့ကလီဗာပူးရဲ့ပွဲစဉ်ဆက်ရှိအဖြစ်ဒုတိယနေရာကလက်စတာစီးတီးအသင်းနဲ့ဝေးကွင်းမှာကစားရမှာလဲ၄ဂိုးပြတ်အနိုင်ရပါတယ်။လက်စတာကတော့ပွဲစဉ်16ကစားရတာဖြစ်ပြီးဒီပွဲပြီးတဲ့နောက်ဇယားထိပ်ကလီဗာပူးထဲတပွဲပို39မှတ်နဲ့73မှတ်တိတိကွာသွားသလိုပွဲစဉ်16မကန်ရသေးတဲ့မန်စီးတီးနဲ့တမှတ်ပဲကွာတော့တာမို့အဆင့်3ရောက်သွားမယ်အလားအလာတောင်ရှိနေပါတယ်။ Chelsea အသင်းကလည်းအင်ကွင်းမှာ Southampton ကို2ဂိုးပြတ်နဲ့ရှုံးပြီးအဆင့်4မှာ32မှတ်ရထားတာမို့အဆင့်3ကတပွဲရော့မန်စီးတီးနဲ့6မှတ်ကွာသွားပါပြီ။တခြားနိုင်ပွဲတွေကတော့ Manchester United က Old Trafford မှာ Newcastle ကို4ဂိုးကိုစပါးက Brighton ကို2ဂိုးတကူ Villa က Norwich ကို2ဂိုးကိုမရှိ Everton က Burnley ကို2ဂိုးကိုမရှိနဲ့အသီးသီးအနိုင်ရကြပါတယ်။ Sheffield နဲ့ Watford တို့ကတော့တစ်ဖက်တကူစီနဲ့တရေကျသွားပါတယ်။ဒီကနေ့မှာတော့ Man City ကလက်ရှိအဆင့်8မှာရှိတဲ့ Wolves အသင်းအိမ်ကွင်းမှာပွဲစဉ်19ကစားရမှာဖြစ်ပါတယ်ခင်ဗျာ။